မင်္ဂလာပါ RFI ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ကျမကဇူလိုင်မျိုးပါ။ဒီတစ်ပတ်အတွက်ပထမဆုံးကလေးမြို့နယ်ကပေးပို့လာတဲ့စာကိုတင်ပြပါမယ်။ကျွန်တော်ကကလေးမြို့နယ်နှစ်ချောင်းရွာကပါ။နှစ်ချောင်းရွာကစစ်ဘေးဒုက္ခသည်တွေအကြောင်းပြောပြခြင်းလို့ပါ။နာမည်ကိုတော့လျှို့ဝှက်ပေးထားပါဗျာဆိုပြီးတော့ပေးပို့လာတာပါ။ကျွန်တော်တို့တရွာလုံးကစစ်ဘေးဒုက္ခသည်တွေပါ။အခုဟာကအလူရှင်ကစစ်ဘေးဒုက္ခသည်ဆိုပြီးတော့လှူရင်ဖုန်ကြီးကျောင်းမှာနေတဲ့သူတွေကိုပဲပေးပါရယ်။ရွာထဲမှာနေတဲ့သူတွေကိုမပေးပါဘူးတဲ့။ကျွန်တော်တို့ရွာမှာကဖုန်ကြီးကျောင်း၃ကျောင်းရှိပါရယ်။မိဘဒုက္ခတဲ့ဆိုပြီးတော့လှူရင်လဲရွာထဲမှာတောထဲမှာနေတဲ့မိဘဒုက္ခတဲ့တွေမရကြပါဘူး။အားလုံးကဒုက္ခရောက်လို့အဆင်ပြေတဲ့နေရာမှာနေကြတာပါ။ဖုန်ကြီးကျောင်းမှာနေရင်ပရဟိတာလို့ပြောပေမဲ့ကျောင်းမှာကလည်းလူတချို့ကိုကြောက်နေရပါရယ်။ဖုန်ကြီးကျောင်းမှာမနေတဲ့စစ်ဘေးဒုက္ခတဲ့တွေမိဘဒုက္ခတဲ့တွေကဘာမှမရကြပါဘူး။သူတို့အမျိုးတွေဆိုရင်တော့တောမှာနေတာတောင်ခေါ်ပေးကြပါတယ်အလူရှင်တွေအနေနဲ့လဲရွာကိုလာပြီးတော့ရွာသားတွေရဲ့အတန်ကိုနားထောင်စီခြင်းပါတယ်ဆိုပြီးတော့ပြောပြရင်ဖွင့်လာတာပါရှင်အခုဆက်ပြီးတင်ပြခြင်းတဲ့ဇာကတော့ရန်ကုန်ကပါ RFA မင်္ဂလာပါဗျာကျွန်တော်ကရန်ကုန်တိုင်းမော်ဘီကပါစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမော်ဘီကသွားရလာရပိုခတ်လာပါတယ်အရင်တော့ကဆိုရင်မော်ဘီအမှတ်လေးလမ်းထိပ်ကိုဖြတ်ပြီးတော့သွားဖို့ဒီမော်တော်ပီကယ်ဂိတ်တစ်ခုတည်းကိုပဲငွေကြေးပေးဆောင်ရပါတယ်စစ်တပ်ကအနာသိမ်းပြီးတဲ့နောက်ဒီအမှတ်လေးလမ်းထိပ်မှာစစ်တပ်ကပါငွေကြေးကောက်ခံနေတာကတော်တော်လေးကိုလွန်လွန်အားကြီးပါတယ်တဲ့ကားတစ်စီးကိုကုန်နှဲရင်တောင်ရဲဂိတ်တစ်ခုမော်တော်ပီကယ်ဂိတ်တစ်ခုနောက်အဲ့ဒီစစ်ကောင်စီဂိတ်တစ်ခု၃ဂိတ်ပေါင်းကို9000လောက်ပေးရပါတယ်အစိုးဆုံးကတော့စစ်ကောင်စီဂိတ်ပါတရိတ်ဆန်တွေကိုတင်လာတဲ့ကားတွေကိုဆိုရင်အကောင်ရည်နဲ့ပေးရပါတယ်အနည်းဆုံးတစ်ကောင်ကို3000နုံးနဲ့ကောက်နေတာပါဖျားဖူးသွားတဲ့ကားတွေဆိုရင်လည်းလူတစ်ယောက်ကို1000ကောက်ပါတယ်အခုလိုကာလကြီးမှာလူတိုင်းဒုက္ခရောက်နေကြတာကိုတိတိကြီးနဲ့လုပ်နေတာကို RFA ပေးစာပြန်စာကနေနိုင်ငံတကာသိအောင်ပြောပြပေးပါကျွန်တော်နာမည်နဲ့အကောင့်ကိုတော့လုံခြုံရေးအရာမဖော်ပြပါနဲ့ကျေးဇူးတင်ပါတယ်ဆိုပြီးတော့ပေးဖို့ပြောပြလာတာပါရှင်
ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပြီးပို့လို့ရပါမယ်ခင်ဗျာ
အခုတစ်ခါတော့ရခိုင်ပြည်နယ်ဘက်ကပေးစာကိုတင်ပြပါအောင်မယ် RFA မင်္ဂလာပါ RFA ကိုထာဝရအားပေးနေပါတယ်ကျွန်တော်တို့ရခိုင်ပြည်နယ်မြေပုံမြို့နယ်မှာတစ်ယောက်ကို4000ကျပ်နဲ့ငွေအလိမ်ခံလိုက်ရလို့ပါတဲ့ဒီအကြောင်းလေးကိုကျေးဇူးပြုပြီးတော့ကြေညာပေးပါဆိုပြီးတော့ပေးပို့လာတာပါဆရာနာသိမ့်ပြီးတဲ့နောက်မှာပွဲစားလူလိန်တွေအရန်ပေါ်လာတာကိုတွေ့ရပါတယ်ကျွန်တော်တို့ကလည်းမလေးရှားကိုအကျွေးစနစ်နဲ့ခေါ်မယ်လို့ပြောပြီးတော့လူတစ်ယောက်ကို4000စီတောင်းပါတယ်အလဲဗီဇာလုပ်ပေးမယ်10ရက်တစ်ပတ်လောက်ကြာမယ်ဆိုတာကြောင့်ကျွန်တော်တငယ်ချင်းတွေကစောင့်နေကြတာပါနောက်ကြတော့အဆင်မပြေသေးဘူးလားဆိုပြီးတော့မေးလိုက်တဲ့အခါကျတော့ Facebook Messenger ကိုရောဖုန်းနံပါတ်ကိုရောအကုန်လုံးကိုဘလော့သွားပါတယ်ကျွန်တော်တို့စုစုပေါင်း73ယောက်အလိန်ခံလိုက်ရတာပါနောက်လူတွေကျွန်တော်တို့လိုမဖြစ်စေချင်လို့ RFA ကနေတဆင့်ကြီးညာပေးစီခြင်းပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေအနေနဲ့အရရက်က RFA ပရိသတ်တွေအနေနဲ့ပြောပြရင်ဖွင့်ခြင်းတဲ့အကြောင်းတွေရှိနေရင်ပေးစာပြန်စာခံထားကိုလိမ့်မှုပြီးတော့ RFA Burmese ရဲ့ Facebook Messenger ကနေပြီးတော့ပဲဖြစ်ဖြစ်RFA ရဲ့ Viber နဲ့ Signal ဖုန်းနံပါတ် 2392-235-4218 ကိုပဲဖြစ်ဖြစ်အချိန်မရွေးဆက်သွယ်ပေးပို့နိုင်ပါတယ်ရှင်။ RFA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။နောက်တစ်ပတ်မှလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။